ကျမကနူးပန်ပါတိုင်းရင်းသားဒေသကဒတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။အောက်တိုဘာ19ရက်နေ့ကနေ19ရက်နေ့အထိမြန်မာစစ်အစိုးရဝန်ကြီးချုပ်ဦးသိန်းစိန်ရှမ်းပြည်မြောက်ပိုင်းကိုလေပတ်စဉ်လာရှုဒေသခံ USDP အမတ်လောင်းတွေကရှမ်းပြည်မြောက်ပိုင်းမှာရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီပါတီခေါ်ကြားဖြူပါတီကိုအနိုင်ရဖို့မလွယ်ကူကြောင်းတင်ပြရမှာဝန်ကြီးချုပ်ဦးသိန်းစိန်ကစိတ်မပူရန်ပြောပြီးလိုအပ်လာရင်တိုင်းရင်းသားပါတီတွေကိုလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်တဲ့ဆိုပြီးဖေရှားလို့ရတယ်လို့ပြောခဲ့တယ်လို့ USDP ပါတီဝင်တဦးကပြောပါတယ်
တနင်္သာရီတိုင်းရေဖြူမြို့နယ်ကလိန်အောင်မြို့နယ်ခွဲကမာယာကတွေကမွန်ပြည်တစ်ပါတီထဝယ်ခရိုင်ဌာနချုပ်မှတာဝန်ခံတွေကိုမနေ့ကတွေ့ဆုံပြီးတော့အဲ့ဒီဒေတာမှရှိတဲ့ပြည်သူကိုကြိုတင်မဲထဲ့ဖို့ဆွေးနွေးခဲ့တယ်လို့မွန်ပြည်တစ်ပါတီဝင်တဦးကပြောပါတယ်တကယ်လို့မွန်ပြည်တစ်ပါတီကလက်ခံမယ်ဆိုရင်ထဝယ်ခရိုင်ဘက်မှမဲယုံနေုံစောက်ပေးမှဖြစ်ပြီးနိုင်ငံသားစစ်စစ်ရေးကပြမရှိလဲအသက်ဆယ်ရှစ်နှစ်ပြည့်သူတိုင်းကြိုတင်မဲထဲခွင့်ရှိတယ်လို့ကလိန်အောင်မြို့နယ်ခွဲမရကတွေကပြောပါတယ်။နိုဝင်ဘာလ3ရက်နေ့ကစပြီးကြိုတင်မဲထဲခွင့်ရှိတယ်လို့မြို့နယ်မရကတွေကပြောပါတယ်။ဒါပေမဲ့မွန်ပြည်တစ်ပါတီဘက်ကတော့တဆုံတရာအကြောင်းပြန်တာမရှိသေးဘူးလို့မွန်ပြည်တစ်ပါတီဝင်တဦးကပြောပါတယ်။မွန်ပြည်တစ်ပါတီရဲ့ထဝယ်ခရိုင်ဌာနချုပ်ဝင်းကျင်ဒေသအတွင်းကျေးရွာပေါင်း10ရွာရှိပြီးအသက်ဆယ်ရှစ်နှစ်ပြည့်တဲ့လူဦးရေ1500ကျော်ရှိပါတယ်
။တိုင်းရင်းသားဒေသနေရာတချို့မှာမဲဆန္ဒရှင်နဲ့မဲယုံအရေးအတွက်မမျှမတဖြစ်နေတယ်လို့တိုင်းရင်းသားပါတီတွေကပြောပါတယ်။မွန်ပြည်နယ်မုဒုံမြို့နယ်မှာမဲဆန္ဒရှင် 1600 ရှိတဲ့ခပီထောကျေးရွာမင်းစန္ဒရှင် 1,555 ဦးရှိတဲ့ကြက်ရွှဲရွာနဲ့မင်းစန္ဒရှင် 4,500 ရှိတဲ့ကလောတော်ကျေးရွာ3ခုပေါင်းမှာမဲယုံ3ယုံပဲရှိမှာဖြစ်တယ်လို့မုဒုံမြို့နယ်တဝိုက်ကမဲဆွယ်စည်းရုံးရေးဆင်းတဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကမွန်လူငယ်တဦးကပြောပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့အနီးကကျေးတော်ပစ်စိတ်ကျေးတော်ရွာမနဲ့ရှိပီတာကျေးရွာ3ရွာပေါင်းပြီးမဲပုံးတပုံးသာထားပေးမယ်ဆိုတဲ့အတွက်မဲပေးသူအရေးအတွက်နဲ့အချိန်လုံလောက်မှာမဟုတ်ဘူးလို့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်။အဲ့ဒီရွာ3ရွာမှာမဲပေးနိုင်သူစုစုပေါင်း 2,000 ကျော်ရှိပြီးလူတအူးမဲ3ပြားစီပေးရမှာဖြစ်တဲ့အတွက်မဲစန္ဒရှင်တအူးဟာအချိန်15စက္ကန့်သာရရှိမှာဖြစ်တယ်လို့ဆိုပါတယ်
။ကျမကချမ်းလို့ပါ။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီခေါ်ကြားဖြူပါတီဟာအနိုင်ရလာရင်ရှမ်းပြည်သားတွေကိုဘာတွေလှုပ်ဆောင်ပေးနိုင်မယ်ဆိုတာကိုနမ်မွေခေါကစူးစီးထားပါတယ်
။ကြားဖြူပါတီလို့လူတိများနေတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ကိုရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အထွေထွေအတွင်းရေးမူဟောင်းဦးဆိုင်အိုက်ပေါကဦးဆောင်ပြီးနိုင်ငံရေးစိတ်ဝင်စားသူရှမ်းတိုင်းရင်းသား15ဦးနဲ့စတင်ဖွဲ့စည်းခဲ့တယ်လို့ပြောပါတယ်။ရှမ်းပြည်ကလူထုတွေကတော့ရှမ်းပါတီဖြစ်တဲ့ကြားဖြူပါတီကိုမဲထည့်ချင်ကြတယ်လို့ပြောပါတယ်။မူဆယ်မန္တလေးကပ်ကြီးဆွဲတဲ့ကြောက်မဲတပ်တဦးကအခုလို့ပြောပါတယ်
။ကျွန်တော်ကြောက်မဲမှာမဲထည့်ဖို့ဆိုရင်ရှမ်းပါတီဆိုဒီကြားဖြူပါတီကဖွဲ့စည်းတယ်။အဲဒီကြောင့်သူ့ပဲမဲထည့်ပေးမှာ။ဘာလို့လဲဆိုတော့ညပေါင်း50လေးအကြောင်းလေးလို့ချင်း။ကျွန်တော်ဒီမြောက်ပိုင်းမှာတော့ကြားဖြူကိုပဲဖြစ်စားတယ်။
ရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်ဒေတာခန့်တွေကကြားဖြူပါတီကိုအားပေးတဲ့အကြောင်းကိုမိုင်းပန်ဒေတာခန့်တဦးကရှမ်းပါတာနဲ့အခုလိုပြောပါတယ
်
ရှမ်းပါတီဆိုတော့ပြည်သူတွေကလည်းကောင်းတယ်လို့တွေးကြပါတယ်ပြည်သူတွေကလည်းကြားဖြူပါတီပဲပါပြီးအားပေးတာများတယ်ကျန်းဖူဘက်ကတော့ဝင်တဲ့သူတိတ်မရှိပါဘူးမိုင်းပန်မှာကြားဖြူကအားကောင်းတယ်ဆိုတော့ပြည်သူတွေကလည်းကြားဖြူပဲနိုင်မယ်လို့ပြောနေကြတယ်
ကြားဖြူပါတီပဟုကော်မတီဝင်15ဦးမှတဦးလည်းဖြင့်လွယ်လင်မျိုးနဲ့ကြည်တုလူတော်အဆင့်ဝင်ရောက်ရှင်ပြိုင်မဲ့သူလည်းဖြစ်တဲ့ကျောက်ဆောင်မင်းကရွေးကောက်ပွဲမှာအနိုင်ရခဲ့ရင်ရှမ်းပြည်သားတွေကိုဘာလုပ်ပေးမလဲဆိုတာကိုရှမ်းပါတာနဲ့အခုလို့ပြောပါတယ်
။လောင်ထိုင်နတ်လောင်ထိုင်ဘစ်လိုက်လောင်ထိုင်ပိုင်ယူရီးစနဲ့ထိုင်ပိုင်ပညာနဲ
့ရေကန္တပညာရေးချမ်းမရေးနဲ့အလုတ်တမကန္တတို့ပေါ့ပညာရေးမှာတော့မူလဓာတ်အစစ်ကအခမဲ့အားလုံးတည်ယူရအောင်လုပ်ပြီးမယ်လူငယ်တွေရဲ့အနာဂတ်ခိုင်မအောင်ကျွန်တော်တို့လှုပ်ဆောင်ပေးမယ်။အလုတ်သမားအရေးမှလည်းအလုတ်ပေးတာပဲဖြစ်ရထူးတူးပေးတာပဲဖြစ်အရေးရှိရှိတော့ထိုက်တန်တဲ့သူကိုပေးမှာပါ
။ကျမ်းဖြူပန်တီဟာရှမ်းပြည်တောင်ဆက်ကိုမြို့နယ်ကချင်ပြည်ကိုမြို့နယ်စကိုင်းတိုင်းနဲ့မန္တလေးတိုင်းတို့မှလည်းရှင်ပြိုင်မှာဖြစ်ပါတယ်။လူတော်ကုစလင်လောင်159ဦးစရင်တင်တွင်ရာအမျိုးသမီးကုစလင်လောင်တဦးအပယ်ခံခဲ့ရပါတယ်။